ရုပ်ပုံနှစ်ကိုကြည့်ပါ။ဣသရေလနိုင်ငံရှိဘာသာရေးခေါင်းဆောင်များဟာဖျားသခင်ကိုကိုးကွယ်ခဲ့ကြတယ်။ဖျားသခင်ရဲ့အကြောင်းစုံကိုသိရှိနားလည်ကြတယ်လို့မိမိကိုယ်ကိုထင်မှတ်ခဲ့ကြတယ်။ဒါပေမဲ့ယေရှုဟာဖျားသခင်ထံမှလာရဆိုတာကိုတော့မယုံကြည်ခဲ့ကြပါ။ယေရှုကိုငင်းပယ်ကြတယ်။ဒါကြောင့်ယေရှုကသူတို့အားသပိတ်ချံပိုင်ရှင်ပုံမြင်ကိုပြောပြခဲ့တယ်။သပိတ်ချံပိုင်ရှင်ဟာသူ့ရဲ့ချံကိုတခြားလေသမားတွေကိုငှားပြီးအဝေးတနေရာကိုသွားခဲ့တယ်။သပိတ်တီးခူးချိန်ရောက်တဲ့အခါပိုင်ရှင်ဟာသူ့ရဲ့စေခံတယောက်အားအသီးတချို့ကိုခူးဖို့ဆေလွတ်ခဲ့တယ်။သူငှားတွေဟာထိုစေခံကိုရိုက်နှစ်ပြီးလွှတ်လိုက်တယ်။ပိုင်ရှင်ဟာအစီကံများစွာကိုနောက်တစ်ခါဆေလွတ်ပြန်တယ်။သူငါတွေဟာထိုအစီကံများကိုရိုက်နှစ်ပြီးပြန်လွှတ်လိုက်တယ်။သပိတ်ချံပိုင်ရှင်ဟာနောက်ဆုံးအနေဖြင့်သူ့သားကိုဆေလွတ်ခဲ့တယ်။သူငါလူတွေကသူ့သားကိုတော့လေးစားကြမယ်လို့ထင်မှတ်ခဲ့တယ်။ဒါပေမဲ့သူငါတွေကတော့ဒီကောင်ကိုတက်ရင်ဒီသပိတ်ချံဟာငါတို့အပိုင်ဖြစ်မယ်လို့ဆိုကြတယ်။ပုံမြင်ပြီးတာနဲ့ယေရှုကဘာသာရေးကောင်းဆောင်များအားချံပိုင်ရှင်ကဘယ်လိုလုပ်မလဲလို့မေးခဲ့တယ်။ယေရှုကချံပိုင်ရှင်ဟာကိုယ်တိုင်ရောက်လာပြီးသူငှားလူတွေကိုတတ်ပစ်ပြီးသူ့ချံအားအခြားလူတွေလက်ထဲသို့ပေးအပ်မယ်လို့ဆိုခဲ့တယ်။ဘာသာရေးကောင်းဆောင်တွေဟာဒေါသအမျက်ထုတ်ခဲ့ကြတယ်။ယေရှုဟာသူတို့ကိုတမင်ပြောဆိုတာဖြစ်ကြောင်းနားလည်ခဲ့ကြတယ်။လွန်ခဲ့တဲ့အချိန်များ၌ဣသရေလဘာသာရေးကောင်းဆောင်များဟာဖျားသခင်ရဲ့ပရောဖက်များစွာကိုတတ်ခဲ့ကြတယ်။ယခုယေရှုကိုလည်းတတ်ချင်နေကြတယ်။